ပင်နိုင်ငံမှာဖလိုမီနာနှင်းမုန်တိုင်းတိုက်ခတ်မှုကြောင့်အနည်းဆုံး3ဦးသေဆုံးပြီးမက်ဒရစ်မြို့တော်အပါအဝင်နိုင်ငံတစ်လွှာလမ်းမတွေပေါ်မှာထူထဲတဲ့နှင်းတွေဖုံးနေတာကြောင့်ကားတွေနဲ့ပိတ်နေနေသူတွေကိုစစ်တပ်ကဥဆောင်ပြီးကယ်ဆယ်ရေးတွေလုပ်နေရပါတယ်။ကယ်ဆယ်ကူညီရေးတွေကကားနဲ့ပိတ်နေတဲ့သူ1500လောက်ကိုကယ်ထုတ်ပေးနိုင်ကြတာပါ။စပိန်တောင်ပိုင်းမှာကာရစီရေနစ်မြို့ရွာကနေ2ဦးသေဆုံးခဲ့ရတယ်လို့စပိန်မြောက်ပိုင်းမှာတော့အိုးအိမ်မဲ့2ဦးအေးအေးချမ်းချမ်းကြောင့်သေဆုံးခဲ့ရပါတယ်။ဒီရဲ့ဝင်ကြီးဖာနန်ဒိုဂရန်ဒေမာလတ်စကာကတော့ဒါဟာအနည်း50အတန်းအဆိုးဝါးဆုံးမုန်တိုင်းဖြစ်တဲ့အတွက်မလို့အရင်ခီးမသွားချဖို့ပြည်သူတွေကိုပန်ချားခဲ့တယ်လို့နိုင်ငံတွင်းမုန်တိုင်းကန်ခံမှုနိုင်ငံတကာအနည်းဆုံးဖြစ်အောင်ကြိုးစားနေတယ်လို့လည်းပြောပါတယ
်။
ဒါမှရေပေါ်မှာကားနဲ့ပိတ်နေနေသူတွေကိုကယ်ထုတ်နိုင်မှုဦးစားပေးပြီးရဲတွေလုံခြုံရေးတွေနဲ့အရေးပေါ်ဌာနကလှုပ်ဆောင်နေကြကြောင်းပြောသွားတာပါ။လမ်းပေါင်း650ကျော်နှင်းတွေကြောင့်ပိတ်နေပြီးတောက်ကြံနေရကြတယ်ရှင်နေနေသည့်လမ်းပေါ်ကကားတွေထဲမှာပိတ်နေနေသူတွေလည်းရှိနေတယ်လို့ပြောပါတယ်။နှင်းမုံတိုင်းကြောင့်မြို့တော်အပေါ်ဝင်လေဆိပ်အတော်များများကိုပိတ်ထားမှာဖြစ်ပါတယ်။နှင်းသူဟာဆယ်လက်မှတ်ကနေလက်မှတ်20အထိကျခဲ့တဲ့အတွက်ဒါ1963ခုနှစ်ကစပြီးအထူးသဖြင့်ကျခဲ့တာဖြစ်ပါတယ်။